ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုစိုးရိမ်နေတဲ့ကြားမှာပဲမြန်မာနိုင်ငံတဝန်းကအခြေခံပညာကျောင်းတွေကိုပြန်ဖွင့်တော့မှာမို့ဒီကနေ့စတင်ကျောင်းအပ်နေကြတဲ့အကြောင်းကိုပြောပြပေးပါမယ်ကျွန်မအိမ်တနာထွန်းပါCOVID-19 ကပ်ရောဂါကြောင့်အခြေခံပညာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ရက်တွေထဲတစ်လကျော်နောက်ကျပြီးမှဒီလဇူလိုင်လ21ရက်နေ့မှာပြန်ဖွင့်မှာဖြစ်တာကြောင့်စာတင်ကျောင်းတွေမှာကျောင်းအပ်ဖို့ဒီကနေ့ပဲစတင်လက်ခံနေကြတာပါသေဆုံးသူ6ဦးနဲ့ရောဂါကူးစက်မှုအတည်ပြုလူနာ300ကျော်သာရှိတဲ့မြန်မာနိုင်ငံမှာကျောင်းတွေပြန်ဖွင့်တဲ့အခါကျန်းမာရေးအတွက်ကာကွယ်ရေးအစီအမံတွေနဲ့ပြင်ဆင်ထားတယ်လို့လည်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ကျောင်းအလက္ခဏာနဲ့အခါဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေကို6ပေစီချနေကြဖို့ကျောင်းလာအပ်တဲ့ကျောင်းသားတွေကိုအပူချိန်တိုင်းပြီးအပူချိန်မြင့်တဲ့သူတွေတွေ့ရင်ကျောင်းနဲ့ချိတ်ဆက်ထားတဲ့ကျန်းမာရေးဌာနတွေကိုပို့ပေးတာမျိုးတွေလုပ်ဖို့အစီအစဉ်ထားတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါတယ်
။ဒီညနေစင်းချုပ်ပြီးတော့မှဒီနေ့ပထမဦးဆုံးကျောင်းအနေနဲ့ဒီတမဲ့ပထမဦးဆုံးနေပါကောင်းတာတနိုင်ငံလုံးတိုင်းတာဘလောက်အပ်တယ်ဆိုတာဆရာဆင်းလုပ်ခိုင်းတာပါအခုအကြောင်းတိုင်းမှာတော့ဆရာတို့ကဒီအရန်ကန်းဆိုပြီးတော့ထားပြထားတယ်အဲဒီအရန်ကန်းထဲမှာမနက်နေလို့ရအောင်လူနာကရင်တို့အနည်းဆုံးတစ်ခုဒါစီစဉ်ထားတယ်ကရထိုင်လေးတွေလည်းပဲတက်တော့တက်တာထိုင်နေအောင်ဆယ်ကုန်တော့ဆရာတို့စီစဉ်ခိုင်းထားတယ်ပေါ့ဒါကတော့မြို့ပေါ်မှာတွေ့ရတဲ့နေသားပေါ့ဗျ
တချို့ကြေးရာတွေကကျောင်းတွေမှာတော့ကက်ယောဂါကာကွယ်ရေးအစီအမံတွေအားနည်းနေစေဖြစ်တဲ့အတွက်ထိရောက်တဲ့ပြင်ဆင်မှုတွေလိုအပ်နေတယ်လို့လည်းပြောပါရယ်။ကျောင်းအပ်နိုင်ရည်ကာလနဲ့ကျောင်းတက်ချိန်တွေမှာကက်ယောဂါကိုကာကွယ်နိုင်ဖို့စီမံထားတာနဲ့ပတ်သက်လို့နေပြည်တော်အထက်ကစတက်ကကျောင်းအုပ်ဆရာမကြီးဒေါ်မွမွအောင်ကအခုလိုပြောပြပါရယ်
။ထူးခြားတဲ့အပူချိန်ရှိတဲ့ကလေးတတ်မှတ်ထားတဲ့အပူချိန်နဲ့ကျော်လွန်နေတဲ့ကလေးများရှိခဲ့မယ်ဆိုရင်သူတို့ကိုအရန်ကန်းမှာခဏနားနေခိုင်းပြီးတဲ့အခါကျတော့ဒီကျောင်းနဲ့ချိတ်ဆက်ထားတဲ့ညီဆက်တဲ့ဆက်သွယ်ထားတဲ့ကျန်းမာရေးဌာနတွေနဲ့ချိတ်ဆက်ပြီးတော့မှသူ့ကိုဆက်လက်ပြီးတော့မှကျန်းမာရေးစောင့်ရှောက်မှုပေးသွားနိုင်အောင်လည်းကြိုတင်ပြီးတော့မှပြင်ဆင်ထားပါတယ်။နောက်တနေ့ကိုလည်းဒီ Mass Day နဲ့ Fiji တွေနဲ့အချိန်ပြည့်အကြာကြီးမနေနိုင်တာဖြစ်တဲ့အတွက်စာတင်ခြင်းကိုလည်းအထက်ကသတ်မှတ်ပေးထားတဲ့အချိန်မှာတနေ့ကို၄နာရီပဲကျွန်တော်တို့တက်ကြရမှာဖြစ်ပါတယ်။
အခြေခံပညာအထက်တန်းတက်ကြရမယ့်ကျောင်းသားကျောင်းသူစုစုပေါင်း12သိန်းနီးပါးအတွက်ယောဂအကာအကွယ်ပစ္စည်းတွေကိုပေးဝေတာကက်ယောဂကာလလူတိုင်းလိုက်နာကြရမယ့်ဆောင်ရန်ရှောင်ရန်တွေကိုလည်းတတိပေးထားပါတယ်မြန်မာနိုင်ငံမှာ COVID-19 ယောဂကူးစက်မှုကြီးကြီးမားမားမတွေ့ရပေမဲ့လည်းကျောင်းသားမိဘတွေကြားမှာတော့ကျောင်းဖွင့်ချိန်အတွက်စိုးရိမ်နေကြပါတယ်အထက်တန်းကျောင်းသူတယောက်ရဲ့မိခင်ဒေါက်ခင်နှင်းယူကတော့မဖြစ်မနေကျောင်းတက်ရတဲ့အခါကျန်းမာရေးအတွက်တတိထားဖို့သတိဖြစ်သူကိုမှာထားတယ်လို့ဆိုပါတယ်
အခုလည်းဒီကိုဗစ်ကြောင့်ယောဂါဖြစ်မှာစိုးရိမ်နေဒါပေမဲ့လို့ကိုကသူ့ကိုပြောထားတယ်အခြေအနေတစ်ခုခုကိုအပူချိန်ပဲဖြစ်စီချောင်းနေနေဟတ်တာပဲဖြစ်စီအခြေအနေမကောင်းတာနဲ့တပြိုင်နက်ဖုံးလန့်ဆက်အဲ့လိုမျိုးတန်းထားတာအသွားအလာကြောင့်လို့ရှိရင်လည်းအပြင်သားအကြီးမဖတ်ဘူးဒီအတွင်းထဲကလူကတိတ်ပြီးမစိုးရိမ်အောင်ဘယ်မှမသွားတဲ့အတွက်ကြောင့်တော့စိုးရိမ်အပြင်လူဝင်တဲ့အခွက်ကြောင့်လို့အပြင်လူရှိရပါလားမလို့စိုးရိမ်အကြောင်းကိုဒီပြေပြာလေးအက
ြက်။ကျောင်းသားတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီတရက်ကို6ပေမဖြစ်မနေချထားဖို့ညွှန်ကြားထားပြီးတော့ကျောင်းသားတွေကျောင်းသားမိဖတွေနဲ့ဆရာဆရာမတွေလိုက်နာရမယ့်ကိုဗစ်နဲ့ပတ်သက်တဲ့ဆောင်ရန်ရှောင်ရန်ကိစ္စတွေကိုအသိပေးထားပြီးဖြစ်ပါတယ်။မြန်မာတိုင်းငံလုံးမှာရှိတဲ့မူလာတန်းအလဲတန်းအထက်တန်းကျောင်းသားကျောင်းသူတွေဆရာဆရာမတွေနဲ့ပညာရေးဌာနကရုံးဝန်ထမ်းတွေစုစုပေါင်း10တန်းကျော်ကိုနှာခေါင်းစီးဖိတ်ရှိတ်တွေပေးဝေနိုင်ဖို့အဆင့်သင့်ပြင်ဆင်ထားတယ်လို့လည်းဒေါက်တာတင်မောင်ဝင်းကပြောပါရယ်။ COVID ကာလမှာကျောင်းတွေပြန်ဖွင့်နေဆိုပေမဲ့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းအတိအကျပြင်ဆင်ထားတာကြောင့်မိဘတွေအနေနဲ့စိုးရိမ်မနေဘဲကူးစက်ယောဂါကကာကွယ်နိုင်ဖို့ကိုပူးပေါင်းဆောင်ရွက်ကြဖို့အခြေခံပညာဦးစီးဌာနကတိုက်တွန်းထားပါရယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါရယ်။